ဟုတ်ကဲ့ထိုင်းလွတ်တော်အမတ်ဥပါကက်ပချာရီရန်ကုန်နဲ့အတူရေရှည်ဖက်ဆက်လုပ်ကံခဲ့သူဒေါက်တာထွန်းမလတ်ကုလိုဖန်ခံခဲ့တာရဲ့ထူးခြားပုံကိုရှမ်းမွေးစေဝါစောင့်ကြည့်အဖွဲ့ခေါင်းဆောင်ဟောင်းဦးခွန်ဆိုင်က
ဒီဥစားကတော့အချက်လက်ကလည်းပြည့်စုံတယ်နောက်ပရမကျွန်တော်ထင်တာပဲပြောတာနော်ဒီဥစားထိုင်းဘက်ကအချက်လက်ပြန်မကဘူးဒီအိနီနာကြီးနိုင်ငံတို့ဒီပြည်နိုင်ငံတို့အချက်လက်တွေလည်းပါကောင်းပါနိုင်တယ်ပေါ့ဗျာနော်ဒါကြောင့်မလို့သူတို့လည်းဒီအခြေအနေမှာတော့မင်းကြီးနဲ့မဆိုမလုပ်ရင်မဖြစ်တော့ဘူးဆိုတဲ့အခြေအနေကြီးကသူတို့လုပ်တယ်လို့ပဲအောင်းမိပါတယ
်ဒါအပြင် Justice for Myanmar အဖွဲ့ပြောခွင့်ရမဲ့ရနာမောင်ကလည်းဒေါက်တာထွန်းမလတ်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိသားစုနဲ့တောက်လျှောက်နှိစက်ခဲ့ပြီးလက်နက်ပွဲစားလုပ်ခဲ့တယ်လို့ကြော်ကြားမှုအတွက်လည်းဆက်စစ်ဆေးအရေးယူတယ်လို့ VOA ကိုပြောပါတယ်။မဲ့ရတနာမောင်ကဆက်ပြီးအခုမှမှမူရင်းနဲ့ငွေကြေးခွာချမှုနဲ့ပဲဆွဆွဲထားပေမဲ့မြမပြည်သူတွေပေါ်ဖိနှိပ်ဖို့စစ်တပ်လက်နက်တွေပံ့ပိုးနေခဲ့တဲ့ဆွဆွဲချက်တွေလည်းအခုလိုဆက်စစ်ဆေးပြီးအရေးယူတင်တာပါလို့ထောက်ပြပါတယ်။ဒါအပြင်ထိုင်းရဲတပ်ဖွဲ့ချင်းညာချက်ကိုကူကာပြီးမဲ့ရတနာမောင်ကပဲထိုင်းထဲလက်တော်မှဖြစ်လာခြင်း2019ခုနှစ်မှာဥပါထက်ကဒေါက်တာထွန်းမလတ်နဲ့ဖက်ဆက်မြန်မာအလူအာကုမ္ပဏီရဲ့ဒါရိုက်တာတာဝန်ကိုတမက်ဖြစ်သူဒင်းယောင်ဂူတလာကိုလွှဲပေးခဲ့တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာဒေါက်တာထွန်းမလတ်ရဲ့ Star Safari လုပ်ငန်းစုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သမီးခင်တီရွတ်သက်မွန်လည်းတက္ကသိုလ်သူ့ဖော်ရေးမိလုံငန်းတစ်ခုမှာပါဝင်ပတ်သက်နေတာကို Justice for Myanmar ရဲ့ website internet seminar မှာဖော်ပြထားပါတယ်။အဲဒီတော့မြန်မာနဲ့ထိုင်းစစ်တပ်အကြီးအကဲတွေနှိမ့်ဆက်မှုရှိနေချိန်မှာဒေမှုရှိဆက်ဖြစ်လာနိုင်မကုန်မေးရမှာ2013ခုနှစ်အထိမွေးစေဝါမှုတွေကိုအတွင်းကြကြသုတေသနလုပ်ခဲ့ပြီးအခုလည်းထိုင်းမြန်မာအရေးဆက်စောင့်ကြည့်လေ့လာနေသူဝါရင်သုတေသီကြီးဦးခွန်ဆိုင်က
ထိုင်းကတော့သူ့အခုသူတို့ဥပဒေလမ်းကြောင်းအရဖမ်းလိုက်ပြီဆိုတော့သူတို့ဥပဒေလမ်းကြောင်းအရပဲသွားဖို့ပဲရှိတော့တယ်ပေါ့ဗျာနော်ဒီအခုဒီမှာတော့ဒီဟိုအမဘဲကကျွန်တော်တို့ဟိုကျွန်တော်နှစ်ဖက်ဆက်ဆံရေးအရာတို့ဘာလို့ညာနိုင်ငံကြီးရတယ်ပြောတာဒီတော့သူတို့ကတော့ဒီဟိုဒီအချိန်ဒီမှာတော့နိုင်ငံကြီးပဲနော်ငါကျွန်တော်တို့နှစ်ဖက်အိနီနီချန်တာချင်းနိုင်ငံအင်မတန်ရင်းနှီးတဲ့နိုင်ငံဆိုတဲ့ဟာမျိုးပေါ်မှာတော့တော့မဟုတ်ဘူးပေါ့ဗျာ
တကယ်တော့ဒေါက်တာထွန်းမလတ်အနေနဲ့ဖခင်ဖြစ်သူစစ်ချောင်းလိုင်းရဲ့နိုင်ငံကြီးဌာနအရာရှိဟောင်းနဲ့နောက်ပိုင်းမှာဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဟောင်းဖြစ်လာခဲ့သူလေးလက်ဘုံမူကြီးခင်မောင်လက်ရဲ့သားအဖြစ်ထိုင်းနဲ့စီးပွားရေးလုပ်ငန်းတွေလုပ်ပိုင်ခွင့်ရလာခဲ့တာကနေနောက်ပိုင်းမှာလေးလက်အတွက်လက်နက်ဝယ်ပေးတာအပါအဝင်လက်နက်ပွဲစားကြီးဖြစ်လာခဲ့တယ်လို့စောင့်ကြည့်နေသူတွေကထောက်ပြနေကြပါတယ်ခင်ဗျ